နေပြည်တော်ကိုရောက်ရှိနေတဲ့အဖြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ရဲ့ခေါင်းဆောင်အနေနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးအဖွဲ့လိုဆွေးနွေးတဲ့အခါမှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဒီအနေနဲ့လက်နက်စက်ကိုင်ခြင်းနဲ့ဆိုရင်တက်မတော့ဒါမှမဟုတ်နေ जा စောင့်တက်မှာတာဝန်ထမ်းဆောင်မှုစစ်ကောင်စီဘက်ကထပ်မံဆွေးနွေးခဲ့ပါတယ်။ဒါကအလို့သဘ င်စည်းဝေးအတွင်းမှာတော့ပြည်ထောင်စုသဘောတူညီချက်တွေနဲ့ပဲဖွဲ့စည်းပုံပါအချက်အလက်တွေကိုရှင်းလင်းညှိနှိုင်းသဘောတူညီခဲ့ကြပါတယ်ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပေါ့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ PNL နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကခေါင်းဆောင်တွေဟာအင်္ဂါနေ့ကနေတောက်ကြနေ့အထိစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့နေပြည်တော်မှာဆွေးနွေးခဲ့တာပါဒီကနေ့ပြီးဆုံးသွားပြီဖြစ်တဲ့၄ရက်တာအစည်းအဝေးမှာ NCA လက်မှတ်ရေးထိုးပြီးတဲ့နောက်တက်မတော်ဒါမှမဟုတ်နယ်ကြားဆောင်တက်မှာတာဝန်ထမ်းဆောင်ဖို့စစ်ကောင်စီဘက်ကအလို့သဘောထပ်မံဆွေးနွေးခဲ့ကြောင်းကို LDU ရဲ့အထွေထွေအတွင်းရေးမှူးကြာယာကုတ်က VOA ကိုအခုလိုပြောပါတယ်
ဒီလည်းနဲ့ကန်ကျောင်းနဲ့ပတ်သက်လို့ဒီကအခြေခံတော့လာတာကဒါလည်းနဲ့ကန်ကျောင်းနဲ့ဆိုရင်လည်းနဲ့ရှိရပြီးဝတ်ဖို့ရှိရတာစစ်တပ်ထဲမှာပေါ့ဒီ US version ပေါ့ဒီလိုခက်ကတော့အဲ့လိုရှိနေတာပေါ့ဒီပွဲထဲမှာတော့သူကမရှိနေဘူးအပြင်မှာသူကအလို့တော်ပြောတဲ့အချိန်မှာဖြစ်ကြတာလေဒါနဲ့ဒီခက်ကတော့ဒါလေလေနဲ့အဆင်ပြေနေမှာမဟုတ်ဘူ
းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က NCA အပြည့်ရစာချုပ်မှာလက်မှတ်ရေးထိုးပြီးနောက်လက်နက်ဆက်လက်ကင်ဆောင်မယ်ဆိုရင်တက်မတော်နဲ့နယ်ကြားဆောင်တက်မှာဝင်ရောက်တာဝန်ထမ်းဆောင်ဖို့ခွင့်ပြုမှာဖြစ်တဲ့အကြောင်းဒီလ22ရက်နေ့ကကျင်းပတဲ့စစ်ကောင်စီအစိုးရအဖွဲ့အစည်းအဝေးအတွင်းမှာထည့်သွင်းပြောဆိုထားပါတယ်လက်ရှိနေပြည်တော်မှာကျင်းပနေတဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကို NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့3ဘွဲ့နဲ့မထိုးထားတဲ့အဖွဲ့5ဘွဲ့ကပါဝင်တက်ရောက်ခြင်းမရှိပါဘူးစစ်ကောင်စီတက်တွေနဲ့လည်းတပ်ဆိုင်ရာဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်စစ်ကောင်စီဘက်ကနယ်ကြားဆောင်တက်ဒါမှမဟုတ်စစ်တပ်ထဲမှာပါဝင်ထမ်းဆောင်ဖို့ကန့်လန့်ပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကတော့သူတို့ဘက်ကအစင်သစ်မဖြစ်သေးဘူးလို့တုံ့ပြန်ထားပါတယ်။လေးလာသုံးသက်သူတွေကတော့လက်ရှိအခြေအနေမှာလက်နက်ကိုင်တပ်တွေကိုရပ်တည်မှုပုံစံပြောင်းလဲရေးက NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောမထိုးသေးတဲ့အဖွဲ့တွေအတွက်ပါအခက်အခဲရှိနေတယ်လို့မြင်တဲ့အကြောင်းသုံးသက်ပြောဆိုကြပါတယ်ခင်ဗျာ။